ျွန်တော်ပြောချင်တာကတော့ social entrepreneurship ပေါ့နော်လူမှုရေးနဲ့ပတ်သက်ပြီးမှစွန့်ဦးတည်ထွင်လုပ်တဲ့လုပ်ငန်းတွေအကြောင်းနည်းနည်းလေးစပြောပြောချင်တာပေါ့အဲ့တော့အခုအချိန်မှဆိုလို့ရှိရင်စီးပွားရေးလုပ်ငန်းကြီးတွေကလည်းဖွံ့ဖြိုးတိုးတက်စေနိုင်ငံတွေဒီနိုင်ငံတွေကိုအကူအညီပေးဖို့ဆိုပြီးမှပတ်သက်နေလူကြတယ်အင်္ဂလိပ်လိုဆိုရင်တော့ corporate social responsibility လို့ခေါ်ရပါတော့နော်သာဒီအဖွဲ့အစည်းအနေနဲ့လူမှုရေးလုပ်ငန်းတွေအတွက်ကိုပြန်ပြီးတော့တာဝန်ယူပေးတယ်လို့ဘာသာပြန်ရမှာပေါ့ဒါမျိုးတွေကအသိအများလာအဲ့တော့သူတို့ကလည်းပတ်စံနေဒီဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်ဒါမျိုးတွေလူလို့ရှိရင်အခွန်တွေပါရီပေးစရာမလိုဘူးအခွန်ရှောင်ပြီးသားလည်းဖြစ်အဖွဲ့အစည်းရဲ့နာမည်တွေလည်းတက်အောင်ဆိုပြောမှဒါမျိုးတွေလောက်ကြတယ်ဒါမဲ့ခုနကပြောတဲ့လူမှုရေးအတွက်စွန့်ဦးတည်ထွင်လုပ်တယ်ဆိုတော့ဒါမျိုးတွေလောက်တော့မဟုတ်ဘူးသူကစီးပွားရေးလုပ်ငန်းလုပ်တာပဲဒါပေမဲ့လို့စီးပွားရေးလုပ်တဲ့အချိန်မှာပတ်ဝန်းကျင်ပဲဖြစ်ဖြစ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပဲဖြစ်ဖြစ်ဒီဒေသခံလူတွေအတွက်အကျိုးရှိအောင်ပဲဖြစ်ဖြစ်ဒါထည့်စင်စားပြီးလုပ်တာပေါ့ဒါတွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလုပ်တာနဲ့လည်းအိတ်မတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒီ NGO တို့လုပ်တယ်ဆိုတာကတခြားအလူရှင်တွေစီမှာပတ်စံတောင်းမယ်ရတဲ့ပတ်စံတွေနဲ့သူကဝန်ထမ်းတွေခန့်မယ်ပြီးလို့ရှိရင်ဒီနိုင်ငံတိုးတက်ရေးအတွက်လုပ်ပေးကြမယ်ပေါ့နော်ဒါမျိုးတွေလုပ်ကြတာစွန့်ဦးတည်ထွင်လူမှုရေးလုပ်တဲ့လုပ်ငန်းတွေဆိုတာတော့ဟိုဥပမာပေးရမလဲဆိုလို့ရှိရင်ဟိုတလောဆိုလို့ရှိရင်ဒီမြို့ပြမှာရှိတဲ့စင်ရသာလူဒန်းသားတွေပေါ့နော် Urban Poor လို့ခေါ်တယ်ဒါကမြို့ပြမှာရှိတဲ့စင်ရသားတွေသူတို့ကတောလူနဲ့မတူသူတို့မှာစားတောက်တောက်ပြဿနာရှိတယ်ဒီရွာမှာရှိတဲ့လူတွေကစားဖို့တောက်ဖို့ဆိုရင်အနည်းဆုံးတော့သူတို့မှာကိုစိုက်စားပြရရှိမယ်တောထဲမှာရှာပြရရှိမယ်ဒါပေမဲ့မြို့မှာနေတဲ့ဆင်းရဲလူတွေကတော့သူတို့တကယ်တမ်းစားပြမရှိဘူးဆိုလို့ရှိရင်စားပြရရှာဖွေရတဲ့နေရာမှာအခက်အခဲရှိနိုင်တယ်ပေါ့နော်အဲ့တော့မြို့မှာနေတဲ့ဆင်းရဲတဲ့လူတွေအတွက်ကိုအဆင်ပြေအောင်လို့စားနဲ့ရိတ်ခါထုတ်လုပ်တဲ့စားတောက်ဆိုင်လေးတစ်ခုကိုဖွင့်မယ်အဲ့တော့အဲ့ဒီသားခံလူတွေကိုသင်တန်းပေးမယ်ဘလို့ကောင်းကောင်းမွန်မွန်ချက်ပြောရမယ်အဟာရရှိအောင်လို့ချက်ပြောရမယ်ဒီတတသာနဲ့ရနိုင်ပါတော့။အဲအချက်ပြုတ်ထားတဲ့အစားအစာတွေပြုံးနေလူမျိုးတွေကိုကြောင်းမယ်။ကြားလာတဲ့အမြတ်တွေနဲ့သင်ရတဲ့လူတွေကိုအလုပ်တွေလည်းပေးနိုင်မယ်။ဒီ project အနေနဲ့ဂျိုးမြတ်တွေအားဘာတွေရှိနိုင်လဲ။နံပါတ်၁အနေနဲ့ကတော့ဒီမြို့မှာရှိတဲ့သင်ရတဲ့လူရန်းသားတွေကအလုပ်ကိုင်းအခွင့်အလမ်းတစ်ခုရမယ်။နံပါတ်၂အနေနဲ့သူတို့မှာဘလို့ကြမ်းကြမ်းမမနေထိုင်စားသောက်ရမယ်ဆိုရင်အသိပညာတွေရမယ်။နံပါတ်၃အနေနဲ့ဒီမှာစားသောက်ဆိုင်ဖွင့်တယ်။နောက်သူများကြီးပြန်ရောင်းတဲ့အတွက်ကျွန်တော်မှာဝယ်လို့အားကြီးရယ်အဲ့တော့ဒီတတတတနဲ့ဝယ်နိုင်တယ်ပေါ့နော်အဲ့ဈေးစောနဲ့ဝယ်နိုင်တဲ့ပစ္စည်းတွေကိုသူတို့ကိုပြန်ပြောမှဈေးနှုန်းချွတ်ချွတ်တတနဲ့ရောင်းပေးနိုင်မယ်အဲ့တော့ဒီလိုမျိုးစွန့်ဦးတည်ထွင်လူမှုရေးလောက်တာစီးပွားရေးကို social entrepreneurship လို့ခေါ်တယ်ပေါ့နော်ဒါမျိုးတွေကနောက်ပိုင်းမှာပိုပိုပြီးများလာတယ်ဒီ United States မှာဆိုလည်းဒီလိုမျိုးတည်တံ့လုပ်ဖို့သင်ပေးတဲ့ကျောင်းတွေတော့မှတသက်ရှိလာတယ်ဒါတွေဒါရီအရင်စဉ်းစားတဲ့နဲ့အချက်ပဲပေါ့နော်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့တွေကအလူရှင်တွေကနေပတ်စံတောင်းပြောမှာ project တွေလုပ်မယ်ဆိုရင်ဒါတွေကရည်ရှိဒီတန်းခိုင်မြဲမှမဟုတ်ဘူး။အလူရှင်တွေမလူတဲ့တနေ့ရက်သွားမှာပဲ။ဒါမဲ့ဒါစီးပွားရေးဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်စီအရရဝင်ငွေနဲ့ပြန်ပြောမှလေပတ်နေရဖြစ်တဲ့အတွက်ဒီဟာတွေကဆက်လက်ပြောမှာဒီတန်းခိုင်မြဲနေမှာပေါ့နော်။မြန်မာနိုင်ငံမှာဆိုလဲဒါမျိုးတွေအများကြီးလုပ်လို့ရပါတယ်စီးပွားရေးလုပ်ငန်းတွေစပြီဆိုလို့ရှိရင်အနည်းဆုံးပတ်ဝန်းကျင်မထိခိုက်အောင်ဘယ်လိုမျိုးပစ္စည်းတွေတုံးကြမလဲတစ်ခါတုံးပစ္စည်းတွေဆိုရင်လည်းဆက်ကုန်နဲ့လောက်တာတုံးမလားဖောင်းနဲ့လောက်တာတုံးမလားဒါဈေးနှုန်းကလည်းစကားပြောရဲဆိုပေမဲ့ကျွန်တော်တို့ဒါလေးတွေထည့်စင်စားရအများကြီးမဟုတ်ဘူးကျွန်တော်တို့ကျွတ်ကျွတ်အိတ်တွေမတုံးကြတော့ဘူးကျွတ်ကျွတ်အစားလွယ်ကူရနိုင်တဲ့ဆက်ကုန်အိတ်လေးတွေတုံးမဲ့ဆိုလို့ရှိရင်ဒါဒီစီးပွားရေးပတ်ဝန်းကျင်အတွက်လည်းအကူအညီဖြစ်တာပဲဒါမျိုးလေးတွေကိုကျွန်တော်တို့စပြီးတော့စဉ်းစားဖို့အများကြီးလိုအပ်နေပြီပေါ့နော်ကျွန်တော်ပြောချင်တာတော့ဒါပဲ
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်